SBS Audio is supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
Tengha SBS Myanmar Bai ne atu shi ni da ba. sbs.com.au/burmese ma promo 2k de tadin saw ma rwe ko sha phwe ba.
ယနေ့စက်တင်ဘာလ22ရက်တောက်ချာနေ့အတွက် SBS News Flash သတင်းထူးများကိုတင်ဆက်ပေးမှဖြစ်ပါတယ်ကျွန်တော်က Terrell Ong ပါယနေ့ထိတ်တန်းသတင်းများဗန်ဒါယေမှု Jin Chalmers စံချိန်တင်နောက်ဆုံးပုံရံငွေကိုထုတ်ဖော်ပြတာဗန်ဒါယေမှု Jin Chalmers ပြီးခဲ့သည့်ဗန်ဒါယေနှစ်အတွက်စံချိန်တင်ပုံငွေဒေါ်လာ22ဘီလီယံကိုထုတ်ဖော်ပြတာရန်ရှိပါတယ်15နှစ်အတွင်းအစိုးရကသုံးစွဲသည့်ထက်ပထမဆုံးအချိန်ပုံငွေရရှိလာမှာဖြစ်တယ်လို့ဆိုပါတယ်။ပုံငွေပြသမှုသည်ကုန်စည်တင်ပို့မှုအတွက်မြင့်မားသောဈေးနှုန်းများနှင့်အလုပ်ကိုင်များအားကောင်းလာခြင်းကြောင့်ဖြစ်တယ်လို့စီးပွားရေးပညာရှင်များကခန့်မှန်းနေကြပါတယ်။ဘန်ဒါယေမှု Jin Chalmers က Sky News ကိုပြောရာတွင်ပုံငွေသည် Albanese အစိုးရ၏ကောင်းမွန်သောစီမံခန့်ခွဲမှုကြောင့်ဖြစ်တယ်လို့ဆိုပါတယ်။ကျွန်ုပ်တို့ရရှိထားသည့်အတိုင်းဝင်ငွေတိုးတက်ကောင်းမွန်လာသောအခါမှာလုံသားဈေးကွက်အားကောင်းလာကကျွန်ုပ်တို့ပို့ကုန်များအတွက်ဈေးနှုန်းလည်းကောင်းလာပါ रे အရေးကြီးတာကအဲ့ဒါကိုသင်ပါလောက်မလဲကျွန်ုပ်တို့လုံနိုင်တာကလူနေမှုစရိတ်အတွက်ဒေါ်လာဘီလီယံပေါင်းများစွာကိုထုတ်ပေးနေတဲ့တစ်ချိန်တည်းမှာပုံမကောင်းမွန်သောဘတ်ဂျက်ငွေရရှိရန်၎င်းအားလုံးနှီးပါးကိုဗန်စီရင်သွင်းထားခြင်းပင်ဖြစ်ပါ रे ကျွန်ုပ်တို့ရဲ့ရခင်တာဝန်ယူသူများသည့်ဤဝင်ငွေအများစုကိုသုံးစွဲပြစ်ကြပါれကျွန်ုပ်တို့သည်အားလုံးနှီးပါးကိုဘာမှစည်ရင်သွင်းထားသောဤငွေအစင့်မြင့်တင်မှုအများစုကိုသုံးစွဲလိရှိပါれ Indigenous Voice to Parliament ရောနူမျိုးစွယ်စုခေါင်းဆောင်နှင့်မြောက်ပိုင်းဒေသမှလူမှုအခွင့်ရေးတက်ကြွလှုပ်ရှားသူတူက၎င်းသည်တိုင်းသားအသံလွှတ်တော်သို့စန္ဒခံယူပွဲ၌မဲပေးမှမဟုတ်ကြောင်းပြောကြားပြီး yes မဲပေးခြင်းသည်ပေါင်းစည်းရန်နောက်ထပ်ခြေလှမ်းဖြစ်တယ်လို့စောတကတက်ပြောဆိုပါတယ် Reverend Dr. Dijini Yini Gondara က The Voice သည် First Nation People အားလုံးရဲ့အမြင်များကိုကိုစားမပြုနိုင်ပဲအချုပ်အခြာကိုသိခါချမယ်လို့ယုံကြည်ကြောင်းပြောဆိုပါတယ် The Voice ကိုထောက်ခံကြောင်းပေါ်ပြန့်ရန်အတွက် August လက Gamma Festival တွင် Dialect Council မှဝန်ကြီးချုပ်နှင့်တွေ့ဆုံပြီးနောက်ထွက်ပေါ်လာခြင်းဖြစ်ပါれ Reverend Gondara ကသူသည်သဘောတူစာချုပ်ကိုဆက်လက်ထောက်ခံအားပေးမယ်လို့ပြောဆိုပါれကျွန်ုပ်သည်ပဋိညာဉ်ကိုတောင်းဆိုပါれယခုစာချုပ်ကို Mandaway သီဆိုတဲ့ကဲ့သို့ Yutu Yindi Treaty နောက်ဆိုတဲ့ကဲ့သို့ပါပဲယူသီယင်းဒီကတဆင့်စားချုပ်ကိုမြင်တွေ့ဖို့တူသက်တာမှာတော့မဖြစ်လာနိုင်တော့ပါဘူးမလေးရှားလေကြောင်း MH70 အတွက်တရားမျှတမှုဖြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုင်း MH70 ရဲ့အသက်ခံခဲ့ရတဲ့လေယာဉ်အမှုဒဏ်တွေခီးတဲ့တွေအတွက် Netherlands အာဏာပိုင်တွေနဲ့ Australia ကဆွေးနွေးနေပါတယ်Australia သည် MH17 ပြတ်ကျမှုအတွက်ပတ်ဖို့ကူညီမှုအတွက် 2022 ခုနှစ် November လတွင် The Hague ခရိုင်တရားရုံးမှပြစ်တင်ချမှတ်ခံထားသောလူ3ဦးပေါ်ပိတ်ဆို့အရေးယူမှုများပူးပေါင်းဆောင်ရွက်ရန် Netherlands နှင့်ဥရောပသမ္မတတို့နှင့်ပူးပေါင်းဆောင်ရွက်ရှိပါသည်။ Australia နိုင်ငံသားသို့မဟုတ်အမြဲတမ်းနေထိုင်သူ38ဦးပါဝင်လူ298ဦးစလုံးသေဆုံးခဲ့ပါသည်။နိုင်ငံကြ ాయి ဝင်ကြီးပန်နေဝေါင်သည်နယူးယောက်တွင်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်နေပြီး၎င်းတို့ရဲ့ရာဇဝတ်မှုများအတွက်တာဝန်ရှိသူများကိုတရားစွဲရန်တရားစီဖို့အတွက်ဩစတြေးလျဆိုအားက တိုက်ပွဲဝင်သွားမယ်လို့ပြောဆိုပါတယ်။လူပေါင်းများစွာအသက်ဆုံးရှုံးခဲ့ရတဲ့ MH17 ပြစ်ချခံရမှုနဲ့ပတ်သက်၍ Russia Federation ကိုအရေးယူရာပူးတွဲစုံစမ်းစစ်ဆေးရေးအဖွဲ့က Netherlands နဲ့တခြားနိုင်ငံတွေကကိုယ်စားလှယ်တွေနဲ့ဆွေးနွေးမှုကနေထွက်ပေါ်လာတာပါ။အမှန်တရားတရားမျှတမှုနဲ့တာဝန်ခံမှုတို့ကိုရရှိရန်ကျွန်ုပ်တို့ကကတိကဝတ်ပြုထားပါတယ
်။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ